ဤဇနိုင်ငံမှာတောက်တာနေကကော့ပတစ်ခရစ်ယာန်ဘာသာဝင်တွေဒါဇင်နဲ့ချီတည်ဆုံးခဲ့တဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အဲ့ဒီအစ္စလာမစ်စစ်သွေးကြွတွေကိုစစ်တနန်းပေလေ့ကျင့်ခဲ့တယ်လို့ယူဆရတဲ့လိဗျာနိုင်ငံတွေကအကြမ်းဖက်သမားတွေရဲ့ခြေစိုက်စခန်းတွေကိုအီဂျစ်ဘက်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်။ဖျားเจ้าကိုသွားနေတဲ့ကော့ပတစ်ခရစ်ယာန်တွေကိုတဲကန်လာထဲမှာမျက်နှာဖုံးဆွထားတဲ့တနတ်သမားတွေကပြစ်ခတ်ခဲ့ပြီးနိုင်ပိုင်းအကြာမှာပဲဒီကိစ္စကိုပြန်လည်တုံ့ပြန်သွားမှာဖြစ်တယ်လို့အီဂျစ်သမ္မတအဗ်ဒယ်ဖတ်တာအယ်စီစီကရုပ်သံကနေပြောကြားသွားပါတယ်။တနတ်သမားတွေရဲ့လက်ချက်ကြောင့်တည်ဆုံးသူအရေးတွက်ဟာ28ယောက်ရှိခဲ့တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်။ဒီအကြမ်းဖက်သမားတွေရဲ့ခြေစိုက်စခန်းကိုပြင်းထန်စွာတိုက်ခိုက်ခဲ့တယ်လို့လိဗျာနိုင်ငံတွေကပြစ်မှတ်တွေကိုညွန်ပြီးတော့အီဂျစ်သမ္မတဆစ်စီကပြောပါတယ်အကြမ်းဖက်သမားတွေရဲ့ခြေစိုက်စခန်းတွေဘယ်နေရာမှာပဲရှိနေပါစေအီဂျစ်အနေနဲ့တိုက်ခိုက်ဖို့တွန်းဆုတ်သွားမှာမဟုတ်ဘူးလို့သူကထပ်ပြောပါတယ်လိဗျာနိုင်ငံတွေကပြစ်မှတ်ထားတိုက်ခိုက်ခံလိုက်ရတဲ့အဲ့ဒီစခန်းတွေဟာဘတ်စကားကိုတိုက်ခိုက်ခဲ့တဲ့သူတွေနဲ့ပတ်သက်မှုအခိုင်အမာရှိတယ်လို့အီဂျစ်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ